စစ်တပ်အတွင်းတာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်သား၁၀မိတွေကိုဂုံပြုတဲ့စစ်ပြန်စစ်မှုရာဟောင်းများနဲ့ဖက်ဒရယ်စတေးကိုအမေရိကန်ပြည်ထောင်စုမှတင်းနေနေကကျင်းပပါတယ်စစ်မှုဒဏ်နေထဲမှာတမ်းပြည်အတွက်တာဝန်ထမ်းဆောင်ကြရင်မိမိတို့ရဲ့အသက်ကိုပါစေခဲ့ကြသူတွေလည်းပါဝင်ပါတယ်ပထမကမ္ဘာစစ်ကြီးပြီးဆုံးခဲ့တဲ့အနှစ်တရာပြည့်အထိမ်းအမှတ်နေ့မှာကြာရောက်တဲ့ဒီစစ်ပြန ကိုဝှစ်စင်ပြီးတိုင်းပြည်ဘေးကင်းလုံခြုံအောင်တာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်မှုထမ်းဟောင်းတွေကိုကျွန်ုပ်တို့အနေနဲ့လေးစားဂုဏ်ပြုပါကြောင်းပြင်သစ်နိုင်ငံပဲရစ်မြို့မှာရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကတင်းငွေနေ့မှာ Twitter လူမှုဝင်ကတဆင်ပြောကြားလိုက်ပါတယ်။သမ္မတထရမ့်ဟာပထမကမ္ဘာစစ်ပြည်ဆောင်တဲ့နှစ်တရာပြည့်အခမ်းအနားကိုတခြားကမ္ဘာကောင်းဆောင်တွေနဲ့တူတက်ဖို့အတွက်ပြင်သစ်နိုင်ငံကိုရောက်နေတာပါ။သမ္မတဟောင်းဘရက်အိုဘားမားကလည်းကျွန်ုပ်တို့ရဲ့စစ်မှုထမ်းဟောင်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုကျေးဇူးတင်ကြောင်းတိုင်းပြည်အတွက်ခင်ဗျားတို့ပေးဆက်ခဲ့ကြတဲ့အတိုင်းအတာကိုဘလို့မှနိုင်ရှင်လို့ရနိုင်မှာမဟုတ်ကြောင်း Twitter လူမှုကွန်ရက်ကတည်းကစာမျက်နှာမှာရေးသားခဲ့ပါတယ်။